ခုဆိုရင်တမတော်ဘက်ကစစ်တိုင်း၅တိုင်းမှာအပြစ်ခတ်ရက်စဲထားပြီးလက်နက်ကင်တိုင်းသားတွေနဲ့တဖွဲ့ချင်းစီတွေ့ဆုံဆွေးနွေးဖို့လမ်းဖွင့်ထားတယ်လို့ဖိတ်ခေါ်ထားတာနှစ်လကျော်ရှိသွားပါပြီ။ဒါပေမဲ့အခုချိန်ထိတမတော်နဲ့ဘယ်တိုင်းသားလက်နက်ကင်တဖွဲ့နဲ့မှတွေ့ဆုံဆွေးနွေးတာမျိုးမရှိသေးတဲ့အပြင်ရခိုင်ပြည်နယ်မှာတော့အေးအေးရခိုင်တပ်ဖွဲ့နဲ့တိုက်ပွဲတွေဖြစ်ပွားနေပါလေ။ဖြစ်ရအားလုံးကိုခြုံငုံကြည့်ရင်ငင်းညာရေးလုပ်ငန်းစဉ်ရှေ့မတိုးနိုင်ုံမကနောက်ဆုတ်နေတဲ့ဆိုပြီးလဲသုံးသပ်နေကြပါလေ။ဒီထဲမှာ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေကအဖွဲ့ဝင်တချို့ကတော့အလွတ်တဘောပြောဆိုမှုတွေမှာအခုလိုညဉ့်ညံ့ရေးရှေ့မတိုးနိုင်ဖြစ်ရတာဟာတမတော်ဘက်ကအရင်နဲ့မတူသဘောထားပြောင်းလဲလာလို့ဒါမှမဟုတ်သဘောထားပိုပြီးတင်းမာလာလို့ဆိုပြီးဝေဖန်မှုတွေလည်းရှိလာပါတယ်။ညဉ့်ညံ့ရေးနဲ့ပတ်သက်ပြီးတမတော်ခေါင်းဆောင်တွေတကယ်ပဲသဘောထားပြောင်းလဲလာသလားလိလာသုံးသပ်ကြည့်ကြရပါမယ်။
ဒီနေရာမှာငြိမ်းချမ်းရေးဖြစ်စဉ်တိုးတက်နေသလားတက်နေသလားဒါမှမဟုတ်နောက်ဆုတ်နေသလားအရင်ဆက်စစ်ကြည့်ဖို့လိုပါတယ်ငြိမ်းချမ်းရေးဖြစ်စဉ်ကိုပြန်ကြည့်ရင်အရင်သမရဟောင်းဦးသိန်းစိန်လက်ထက်မှာအစိုးရကဥဆောင်ပြီးငြိမ်းချမ်းရေးရအောင်အကောင်အထည်ဖော်ပါတယ်တိုင်းသားလက်နက်ကိုင်အဖွဲ့အားလုံးနှိပါပါတဲ့တပ်ပေါင်းစုကိုယ်စားလှယ်တွေနဲ့တွေ့ဆုံဆွေးနွေးမှုတွေလုပ်ပြီးနှစ်ဖက်လက်ခံနိုင်တဲ့တိုင်းပြည်လုံးဆိုင်ရာအပြစ်ရဲ့စာချုပ် NCA ကိုရပါတယ်ဒါပေမဲ့လက်နက်ကိုင်၈ဖွဲ့လောက်ပဲလက်မှတ်ရေးထိုးနိုင်ပါတယ်တကယ်လို့များ NCA လက်မှတ်ရေးထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေနဲ့စာချုပ်ပါအတိုင်းနိုင်ငံရေးဆွေးနွေးပွဲတွေအဆက်မပြတ်လုပ်နိုင်ရင် NCA လက်မှတ်ထိုးထားတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တွေဩဇာတက်ရောက်ရာနေမြေတွေမှာတိုင်းရင်းသားတွေဟာငြိမ်းချမ်းရေးရဲ့အသီးပွင့်တွေရရှိခံစားနေကြတာကိုသက်သေပြနိုင်ရင် NCA လက်မှတ်မထိုးရသေးတဲ့လက်နက်ကိုင်အဖွဲ့တွေကိုလည်းငြိမ်းချမ်းရေးစပွဲဝိုင်းစီရောက်အောင်စောင့်ကြည့်နိုင်ခဲ့ရင်ငြိမ်းချမ်းရေးဖြစ်စဉ်ကိုတိုးတက်မှုရှိနေတယ်လို့ပြောနိုင်မှာပါလက်ရှိအခြေအနေမှာတော့ NCA အပြင်ဘက်ကအဖွဲ့တွေကိုငြိမ်းချမ်းရေးစပွဲဝိုင်းစီမခေါ်နိုင်ုံမက NCA ထိုးထားတဲ့အလွန်ယုံကြည်စိတ်ချပါတယ်ဆိုတဲ့တိုင်းသားလက်နက်ကိုင်အဖွဲ့တချို့နဲ့ပဋိပက္ခပြဿနာဖြစ်ပြီး NCA စာချုပ်အကောင့်ထဲပေါ်ရေးရပ်တန့်နေတာဘယ်အချိန်ပြန်ဆနိုင်မလဲမသေးချာမရေရာသေးတာရခိုင်ပြည်နယ်မှာတိုက်ပွဲတွေဖြစ်နေတာစတဲ့ချက်တွေကိုကြည့်ရင်ငြိမ်းချမ်းရေးလုပ်ငန်းစဉ်ဟာရပ်တန့်နေုံမကနောက်ပြန်ဆုတ်နေတယ်လို့တောင်သုံးသပ်နိုင်ပါတယ
်ဒီနေရာမှာဘသူကြောက်ဘာကြောက်နောက်ပြန်ဆုတ်နေတယ်ဆိုတာကိုအကြံပြင်းပဲဖြစ်ဖြစ်သုံးသပ်ကြည့်သင့်ပါတယ်တပ်မတော်ခေါင်းဆောင်တွေကတော့ KIA ကချင်တပ်ဖွဲ့ဝါတပ်ဖွဲ့အပါအဝင်မြောက်ပိုင်းကလက်နက်ကင်တပ်ဖွဲ့တွေ NCA လက်မှတ်မထိုးကြသေးလို့လို့အပြစ်တင်ပါတယ် NCA ထိုးထားပြီးသားအဖွဲ့တချို့ကလည်းစာချုပ်ပါအချက်တွေကိုမလိုက်နာဒါကြောင့်လို့ဝေဖန်ပါတယ်လက်နက်ကင်တိုင်းသားတွေဘက်ကတော့တပ်မတော်ဟာနိုင်ငံရေးအရဆွေးနွေးအပြေရှာရေးထက်တပ်မတော်တခုတည်းရှိရမယ်ဆိုတဲ့ခေါင်းစဉ်ကိုအသုံးပြုပြီးတိုင်းသားအဖွဲ့တွေကိုလက်နက်ဖြုတ်ဖို့ကြိုးစားနေတာကြောင့်ကုလိုပြဿနာပေါ်နေရတာလို့ဆိုပါတယ်
။ငင်းချင်းရေးဖြစ်စဉ်အစာပိုင်းကိုပြန်ကြည့်ရင်ဥအောင်မင်းဥဆောင်တဲ့ငင်းချင်းရေးကိုယ်စားလှယ်တွေဟာတိုင်းသားလက်နက်ကိုင်အဖွဲ့တွေကိုပထမအဆင့်အပြစ်ခတ်ရထားကြရအောင်တနက်တွေဘေးချထားပြီးနိုင်ငံရေးပြဿနာတွေကိုစပွဲဝိုင်းမှာဆွေးနွေးအပြေရှာကြရအောင်ဆွေးနွေးနေတဲ့ကာလတစ်ချောင်းလုံးကို့နယ်မြေမှာကို့အဖွဲ့စည်းကို့လက်နက်ကိုင်တပ်နဲ့ကိုတီးရှိနေနိုင်တယ်မကျေနပ်ရင်အချိန်မရွေးပြန်တိုက်နိုင်တယ်နိုင်ငံရေးပြဿနာညှိနှိုင်းပြေလည်သွားရင်အဲ့အရာတွေကိုအကောင့်ထဲလဲဖို့ညှိနှိုင်းထားတဲ့အတိုင်းလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းရေးကိုလုပ်ကြရအောင်ငင်းချင်းရေးလုပ်တာဟာတိုင်းရင်းသားတွေကိုလက်နက်ချခိုင်းမှုမဟုတ်လက်နက်တွေဖြုတ်သိမ်းဖို့လည်းမဟုတ်ဆိုပြီးကတိနဲ့စခဲ့ကြတာပါတကယ်လက်တွေလည်းအဲ့ဒီအတိုင်းကျင့်သုံးတိုင်းရင်းသားတွေဘက်ကတပ်ပေါင်းစုနဲ့ဆွေးနွေးခြင်းနဲ့ဆိုလဲခွင့်ပြုဆိုတဲ့နည်းနဲ့ယုံကြည်မှုရယူခဲ့တာပါအဲ့ဒီသဘောထားနဲ့လုံနီးလုံဟန်ကိုအဲ့ဒီအချိန်ကကာကွယ်ရေးဦးစီးချုပ်ဖြစ်နေပြီဖြစ်တဲ့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တက်မတော်ဘက်ကလည်းလက်ခံလိုက်နာတာတွေ့ကြရပါတယ်။ဒီလိုနီးနဲ့ NCA စာချုပ်ပေါ်ပေါက်ပထမအချိန်ငင်းငယ်ကြီးနီလာကန်ကြီးကျင်းပနိုင်ခဲ့ပါတယ်။နောက်တော့တက်မတော်ခေါင်းဆောင်တွေစစ်ခေါင်းဆောင်တွေလုံးဝမျှော်လင့်မထားတဲ့အစိုးရအပြောင်းလဲပေါ်ပေါက်လာပါတယ်။မူအရငင်းငယ်ရေးကိုဦးဆောင်သူဟာ NLD အစိုးရဖြစ်လာပြီးတက်မတော်ခေါင်းဆောင်တွေကလိုက်ပါဆောင်ရွက်ရသူတွေဖြစ်လာပါတယ်။ဒါပေမဲ့လက်တွေ့အခြေအနေမှာငြိမ်းချမ်းရေးလုပ်ငန်းစဉ်ကို NLD တာဝန်ရှိသူတွေဘက်ကကောင်းကောင်းမွန်မွန်မစွမ်းဆောင်နိုင်တဲ့အခါစစ်ဗိုလ်ချုပ်ဟောင်းတွေနဲ့တပ်မတော်ခေါင်းဆောင်တွေဟာအစိုးရဘက်ကငြိမ်းချမ်းရေးဦးဆောင်သူတွေတပွဲဖြစ်လာပါတယ်။အဓိပ္ပာယ်ကတော့ကြားခံလို့မရှိတော့ဘဲတပ်မတော်နဲ့တိုင်းသားလက်နက်ကိုင်တွေဓာတ်ရိုက်ညှိနှိုင်းနေကြတဲ့အနေအထားမျိုးရောက်သွားခဲ့တာပါ။အဲ့ဒီအခြေအနေမှာတပ်မတော်ဘက်ကလူလာတဲ့တခုတည်းသောတပ်မတော်ပြဿနာတီထောင်စုကခွဲမထွက်ရဆိုတာကိုလက်ခံဖို့တောင်းဆိုရဲ့ပြဿနာတွေပေါ်ပေါက်လာပြီးနောက်ဆုံးထိပ်သီးအစည်းအဝေးပွဲမှာဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ရဲ့ဒါအပြင်တက်မတော်အနေနဲ့ဒီမိုကရေစီစနစ်နဲ့ကိုက်ညီတဲ့တက်မတော်အဖြစ်ပြုပြင်ပြောင်းလဲသွားဖို့မူအားဖြင့်သဘောတူပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးကနအူးဆောင်ရွက်ရမှာကတိုင်းနာလက်နက်ကိုင်အဖွဲ့အစည်းအားလုံးဟာ NCA စာချုပ်ကိုလက်မှတ်ရေးထိုးပြီးလုံခြုံရေးဆိုင်ရာပေါင်းစည်းရေးကိစ္စရပ်များကိုဥစွာဆောင်ရွက်ရမှာဖြစ်ပါတယ်ဆိုပြီးပြောဆိုလိုက်တာဟာငင်းကြဲရေးလုပ်ငန်းစဉ်အကျက်အတဲတစ်ခုတည်းကိုကြားရောက်သွားစေခဲ့ပါတယ
်။ဒါဟာအရင်အစိုးရနဲ့တပ်မတော်ဘက်ကတိုင်းသားလက်နက်ကင်တွေကိုကတိပေးထားတဲ့ကိုလက်နဲ့ကိုကင်ထားအပြစ်ရပြီးနိုင်ငံရေးအရာဆွေးနွေးသဘောတူညီချက်တွေရပြီးနောက်ဆုံးကြရင်လုံခြုံရေးဆိုင်ရာပေါင်းစည်းရေးလုပ်ဆိုတာနဲ့မတူညီနိုင်တော့ပါဘူး။တကယ်တမ်း NCA စာချုပ်အခန်းကအပိုက်20နိုင်ငံရေးလမ်းပြမြေပုံချမှတ်ခြင်းအချက်9ချက်မှာလဲလုံခြုံရေးဆိုင်ရာပြန်လည်ပေါင်းစည်းခြင်းဆိုတာကိုနောက်ဆုံးကြမှအကောင့်ထဲဖော်ဖို့သဘောတူထားတာတွေ့ရပါတယ်။ဘယ်လိုပဲဖြစ်ဖြစ်ငြိမ်းချမ်းရေးလုပ်ငန်းစဉ်ခုလိုနောက်ပြန်ဆုတ်နေခြင်းဟာတပ်မတော်ခေါင်းဆောင်တွေရဲ့သဘောထားကြောင့်ဟုတ်မဟုတ်တပ်မတော်ခေါင်းဆောင်တွေကိုယ်တိုင်ကပဲရဲရဲဝံ့ဝံ့နဲ့အသေးချာပြန်ပြီးသုံးသပ်သင့်ကြောင်းပါ။